ောက်ကြနေညတကောင်ရံနောက်ပိုင်းအစိုးရရန်တရားတွေရက်ဆိုင်မသွားရလျောင်ကြိုးစားတဲ့အနေနဲ့အောက်တော်ရီပပ်ဘလစ်ကန်အမတ်တွေကယာယီအတုံးစီဆိုင်ရမဲခွဲမှုတွေလုပ်ဖို့အတွက်စီစဉ်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့2013ကနေစပြီးအခုတခါပထမဆုံးအစိုးရရန်တရားတွေတစ်စိတ်တစ်ပိုင်းရက်ဆိုင်တာမျိုးဖြစ်လာနိုင်တယ်လို့ကြေညာပရင်းတွေမှာပြောကြားလိုက်ပါတယ်။အောက်တော်အမတ်တွေရဲ့မဲခွဲမှုအလုပ်ဖြစ်ပါမလားဆိုပြီးတန်လျာရှိကြောင်းသမ္မတထရမ့်က Twitter မှာရေးပါတယ်။ဒါဟာဒီအစီအစဉ်ရဲ့တစိတ်တစ်ပိုင်းကိုသူမကြိုက်ကြောင်းပြသခဲ့တာဖြစ်ပေမဲ့သမရအင်ဗျူကရောအောက်လွတ်တော်အများစုမှပေါ်ရန်တို့ကပါရေရိုအတုံးစီဆန်ရလှုပ်ဆောင်မှုတွေကိုသမရကထောက်ခံကြောင်းနောက်ပိုင်းမှာပြောကြားခဲ့တာပါသမရထရမ့်ကတော့အစိုးရအတုံးစီဆက်ထားရေးမဲခွဲဖို့လုံမလို့အတွက်အတိုက်ခံဒီမိုကရက်တစ်ပါတီဝင်တွေပေါ်မှာပဲမူတည်တယ်လို့ပြောပါတယ်သမရအင်ဗျူနဲ့လွှတ်တော်ကြားတလတာယာယီအတုံးစီဒါမှမဟုတ်2018ဘန်နာရီနှစ်အတွက်ဆန်ရအတုံးစီသဘောတူညီချက်ခုဒီမရကြသေးပါဘူး။လွတ်တော်နှစ်ရက်စလုံးမှာ Republican တွေထိန်းချုပ်ထားပေမဲ့အထက်လွတ်တော်က Republican ခေါင်းဆောင်တွေကတော့ February 16ရက်နေ့အထိတက်လာတာဆက်ပြီးအစိုးရရန်ရန်လဲပတ်ဖို့လုပ်နိုင်အောင်ကြိုးစားရုန်းကန်နေရဆဲပါ။သူတို့ Republican Party ထဲမှာ Conservative ဖြစ်တဲ့ရှေးဦးသမားတွေရဲ့ကန့်ကွက်မှုကိုရင်ဆိုင်နေရတာဖြစ်ပြီးသူတို့ကကာကွယ်ရေးအတွက်အသုံးစိတ်ကိုပိုးပြီးချစေချင်တာဖြစ်ပါလေ။တချို့အမတ်တွေကလည်းယာယီငွေချပေးမဲ့အစီအစဉ်ကိုထောက်ခံဖို့အတွက်တွန့်နေကြတာပါ။ Democratic အမတ်တွေဦးစားနေတဲ့ကလေးငယ်တွေရဲ့ကျန်းမာရေးအမှကန်အစီအစဉ်နောက်ထပ်6နှစ်အထိတက်တန်းဆက်ပြီးတိုးဖို့အတွက်ထည့်သွင်းထားတာကိုကန့်ကွက်ကြောင်းသမရက Twitter မှာရေးပါတယ်ကလေးငယ်တွေရဲ့ကျန်းမာရေးအမှကန်ဟာရေရိုးအဖြေရှာဖို့ထည့်သွင်းတာထက်ရေရှည်အဖြေရှာရေးမှာထည့်သွင်းဖို့လုပ်တင်တယ်လို့ဆိုပါတယ် Republican ခေါင်းဆောင်တွေကတော့သူတို့ရဲ့ Republican အမတ်တွေစီကနေမဲဆုံးနိုင်ရရှိနေတဲ့အမှကန်အပါဝင်အသုံးစီဆန်ရတင်ပြချက်ကို Democratic Party ဝင်တချို့ကလက်ခံမယ်လို့ညွှန်းလင့်နေကြတာပါ